ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသမှာရှိတဲ့ဒေသခံတဲ့ဒုက္ခသည်တွေအပါအဝင်လူဦးရေ 1.3 သန်းလောက်ဟာရောဂါပိုးများစွာရနေကြပြီးတော့ကျန်းမာရေးဆောင်ရှောက်မှုအကြီးအကျယ်လိုအပ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ကလာဝမ်းယောဂါဝက်သက်နဲ့ဆုံဆို့နာယောဂါတွေကိုကာကွယ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့တခြားအဖွဲ့အစည်းတွေကကြိုးစားနေကြပါတယ်။ဒါပေမဲ့စိန်ခေါ်မှုတွေကတော့ကြီးမားလာပါတယ်။အလွန်များပြားတဲ့လူထုကြီးအတွက်ကျန်းမာရေးဆောင်ရှောက်မှုတွေဆက်ပေးနိုင်ဖို့အားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်ပါတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ရှေ့တောင်အာရှဌာနဒါရိုက်တာဒေါက်တာပူနန်ကတရာစင်းကပြောပါတယ်။ကောက်ဆက်စ်ဘဇားမှာပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လအကြမ်းဖက်မှုတွေအပြီးမြန်မာနိုင်ငံထဲကထွက်ခွာလာတဲ့လူပေါင်း638,000ကျော်ရှိပြီးအဲ့ဒီအရင်ကတည်းကရောက်နေသူတွေကတော့2,000,000လောက်ရှိတယ်လို့ဆိုပါတယ်။အဲ့ဒီထဲကအများစုဟာကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းတွေမှာနေကြပြီးနောက်ထပ်လူဦးရေ8,000လောက်ကတော့ဒေသခံဆွေမျိုးမိတ်ဆွေတွေနဲ့အတူနေကြတယ်လို့ဆိုပါတယ်။ကုတုပလောင်နဲ့ဘာလူခါလီဟာကမ္ဘာအကြီးဆုံးနဲ့လူဦးရေအသိအဆုံးဒုက္ခသည်စခန်းတွေဖြစ်ပါတယ်။အဲ့လောက်များပြားတဲ့လူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့ဟာအလွန်ခက်ခဲနေပြီးတော့အမျိုးသမီးနဲ့မိခင်တွေဟာတားဖွာကျန်းမာရေးဆောင်ရှောက်မှုလိုအပ်နေပါတယ်။လာမယ့်နှစ်အတွင်းမှာကလေးပေါင်း6,000လောက်ဒုက္ခသည်စခန်းထဲမှာမွေးဖွားလာမှာဖြစ်ပါတယ်လို့ WHO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မွေးစားကလေးတွေ၊ကိုယ်ဝန်ဆောင်တွေ၊သားသည်အမေတွေ၊ကလေးငယ်တွေအရွယ်ရောက်သူတွေနဲ့တက်ကြီးရွယ်တွေအတွက်ထိခိုက်ဒဏ်ရာရတဲ့အခါမျိုးနဲ့စိတ်ဒဏ်ရာနဲ့ပတ်သက်တာတွေအပါအဝင်မကူးဆက်နိုင်တဲ့နှလုံးနဲ့စီးကြိုယောဂါလိုမျိုးတွေကုသဖို့အတွက်ကျန်းမာရေးဆောင်ရှောက်မှုအပြင်လူမှုရေးဆိုင်ရာထောက်ပံ့မှုတွေလည်းလိုနေတယ်လို့ဆိုပါတယ်။ရေမိင်္ဂလာစနစ်နဲ့နေရာထိုင်ခင်းတွေကောင်းလာဖို့ဝေးနေသေးတယ်လို့ရေချောက်ဖြစ်တဲ့ကူးဆက်ယောဂါတွေဖြစ်ပွားဖို့အန္တရာယ်လည်းရှိနေပါတယ်လို့ဒေါက်တာဆင်းကဖြည့်ဆွတ်ပြောတယ်လို့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းကိုအရှိန်မြှင့်ဖို့လည်းတောင်းဆိုတိုက်တွန်းခဲ့ပါတယ်။မကြခင်ရောက်လာတော့မဲ့မိုးရသည့်အတွင်းမုန်တိုင်းနဲ့ရေလွှမ်းမိုးမှုအန္တရာယ်တွေကလည်းဒုက္ခသည်တွေကိုဝမ်းယောဂါနဲ့အသေးအရောင်ယောဂါလိုမတန့်ရှင်းတဲ့ရေကတဆင့်ကူးဆက်တဲ့ယောဂါတွေနဲ့ချင်းလိုအင်းဆက်ပိုးတွေကတဆင့်ကူးဆက်တဲ့ငှက်ဖျားနဲ့သွေးလုံတုပ်ကွေးယောဂါတွေရလာစေအောင်မှာဖြစ်ပါတယ်လို့သူကပြောပါတယ်။ WHO ဟာတခြားအဖွဲ့အစည်းပေါင်း100ကျော်နဲ့အတူဆေးဝါးဆေးကုသရေးပစ္စည်းယောဂါသတ်မှတ်မှုညွှန်ကြားမှုနဲ့သင်တန်းပေးတာတွေကိုအစိုးရနဲ့မိတ်ဖက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတော်လဲပဲ။မတူတဲ့ယဉ်ကျေးမှုနဲ့ဘာသာစကားတွေဟာဒုက္ခသည်တွေရဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းမှာကြီးမားတဲ့အတားအဆီးတစ်ခုဖြစ်နေပါတယ်။ဒါပေမဲ့ရေလွှမ်းမှုလာတဲ့အချိန်မှာအဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ကတော့အကြီးမားဆုံးအခက်အခဲဖြစ်ပါလိမ့်မယ်လို့ WHO ကဆိုပါတယ်။ကျန်းမာရေးကဏ္ဍထောက်ပံ့ဖို့နဲ့ဒီလောက်များပြားတဲ့လူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ရှိတဲ့ငွေဟာနည်းပါးလှပါတယ်။ကောက်ဆက်စ်ဘဇားမှာရှိနေတဲ့ဒုက္ခသည်တွေနဲ့သူတို့ကိုလက်ခံဆောင်ရှောက်ထားတဲ့အင်ရှင်တွေရဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းကူညီဖို့လိုအပ်ပါတယ်လို့ဌာနဒါရိုက်တာဆင်းကပြောပါသေးတယ်။ဒီတော့အတွင်းမှာပဲရိုဟင်ဂျာတွေကိုပြန်ခေါ်ယူရေးအတွက်မြန်မာနိုင်ငံကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကအိန္ဒိယနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ရှိတ်ဟာစင်နာဟာအိန္ဒိယတန်တမန်နဲ့သတင်းထောက်အဖွဲ့ကိုဒီကနေ့သူ့ရဲ့ရုံးခန်းမှာလက်ခံတွေ့ဆုံစဉ်ခုလိုပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီတန်တမန်နဲ့သတင်းထောက်အဖွဲ့ဟာဘင်္ဂလားဒေ့ရှ်အိန္ဒိယသတင်းဖလှယ်ရေးဆွေးနွေးပွဲကိုတက်ရောက်ဖို့ဓာတ်ကားကိုရောက်ရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြဿနာဖြစ်လာတဲ့အခါဘယ်အိန္ဒိယနိုင်ငံနဲ့မဆိုဆွေးနွေးညှိနှိုင်းအဖြေရှာနိုင်ကြောင်းကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနယ်မြေတတ်မှတ်ရေးပြဿနာအဖြေရှာရှင်းလင်းခဲ့တဲ့ဥပမာနဲ့ပြောပြခဲ့ပါတယ်။သတင်းသမားတစ်ယောက်ကအကြမ်းဖက်မှုနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါရှိတ်ဟာစီနာကဘင်္ဂလားဒေ့ရှ်အစိုးရဟာအကြမ်းဖက်မှုကိုလုံးဝတီးခတ်မှာမဟုတ်ကြောင်းနဲ့ဘလို့အကြမ်းဖက်မှုမျိုးလက်နက်ကင်ပုံကန့်မှုမျိုးကိုမှခွင့်ပြုမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်ရှစ်တောင်အာရှဒေသတွင်ပုံရံသူဟာဆင်းရဲမွဲတေမှုဖြစ်ပြီးတော့အိန္ဒိယနိုင်ငံတွေအနေနဲ့အရာကိုအတူတကွလက်တွဲပူးပေါင်းပြီးဖြေရှင်းကြဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကတိုက်တွန်းခဲ့ပါတယ်ရှင်။